ရရှိုင်းနိုင်ငံမှာသမရသို့မဟုတ်ဝန်ကြီးချုပ်ရာထူးတွေကို1999ခုနှစ်ခေတ်ကစတင်တာဝန်ထမ်းဆောင်ခဲ့တဲ့ဗလာဒီမီပူတင်ဟာခရီးမလင်နတ်တော်အတွင်းကလပစွာပြင်ဆင်ထားတဲ့အန်ဒရီယက်စကီခမဆောင်မှာရှင်နစ်ကွထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကန်ပြီးလေ့ကျင့်မြောက်သမရအဖြစ်ဒီကနေ့တင်းတင်းလာနေမှာကျန်းသက်စာကျင်းဆိုလိုက်ပါပြီ။ရုရှားနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံကအနှကျဉ်ဆက်တိုက်သမရအဖြစ်ဝင်ရောက်ရှင်ပြိုင်နာကိုတားမြစ်ထားတဲ့အတွက်ဒီဖွဲ့စည်းပုံကိုမပြင်မဲ့သူ့အနေနဲ့၅ကြိမ်မြောက်သမရအဖြစ်ပြန်လည်အရေးခံခွင့်မရှိပါဘူး။သူနောက်ဆုံးသမရဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့တက်တန်တွင်ယူကရိန်းနိုင်ငံကခရိုင်းမီးယားဒေသကိုသိမ်းပိုက်ခဲ့တယ်လို့စီးရီးယားမှာ CIA ရဲ့စစ်စင်ရေးတွေပြုလုပ်ဖို့သမရပါရှားအာဆတ်နဲ့ပူးပေါင်းဆောင်ရွက်ခဲ့ပါတယ်။မလောက်တွင်ကျင်းပခဲ့တဲ့ရုရှားသမရယူကောက်ပွဲမှာအင်အားမကောင်းလာတဲ့ပြန်ပက်ခုနှစ်ဦးနဲ့ရှင်ပြိုင်နာမှာသမရပူတင်ကမဲရီအတွက်စုစုပေါင်း89ခရခိုင်နှုန်းကိုရရှိခဲ့ပါတယ်။ယူကောက်ပွဲအတွင်းမဆန္ဒရှင်တွေအတွက်ရွေးချယ်စရာသိမ်းမရှိသလိုမဲမဲတမာမှုတွေလည်းကျေစင်ပြန့်ပြန့်ဖြစ်ပေါ်ခဲ့တယ်လို့နိုင်ငံတကာလေးလာစောင့်ကြည့်သူတွေကဖြစ်တင်ဝေဖန်ခဲ့ပါတယ်။ဒီလိုဖြစ်ပေါ်ခဲ့မှုတွေဟာအနည်းငယ်သာဖြစ်ပြီးသူတို့အနေနဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်းရုရှားရုပ်ောက်ပွဲဆိုင်ရာအရာရှိတွေကပြောပါတယ်